Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ကကုလသမဂ္ဂထူထောင်ရေးလာခံတက်ရောက်မဲ့အစီအစဉ်ဖြစ်လိုက်ပါတယ်။ဟာရီကိန်းမုန်တိုင်းအာမာတက်ရောက်တက်ခတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပိတ်မိနေတဲ့သူတွေကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကူညီနိုင်မှုဆက်လက်ကြိုးပမ်းနေကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူညင်ညာပေးသွားမှာပါ။
အခုညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီပေးနိုင်ဖို့နဲ့ကုလနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကကြိုးပမ်းနေပါတယ်။ဒါကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖြစ်တော့မှာမဟုတ်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါတယ်
။ဒီတွင်မှာဒီရခိုင်ပြည်နယ်မောင်နှုံးပြဿနာနဲ့ပတ်သက်ပြီးတော့အစိုးရကိုစန့်ကျင်တဲ့ဆန္ဒပြမှုတွေရှိပါတယ်။ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့လူမျိုးရေးဘာသာရေးအခုဆွဲသွားတဲ့ဟိုပဋိပက္ခနိုင်ငံမှုတွေလည်းရှိတယ်
။နိုင်ငံတော်သမ္မတရုံပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေရဲ့တက်တန်းကုန်တော့မဲ့ယာယီနိုင်ငံကူးလက်မှတ်တွေအတွက်မြန်မာအစိုးရကတက်သေးကန်ထောက်ထားစာအုပ်တွေလည်းထုတ်ပေးနေပါပြီ။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်အရှေ့တောင်ပိုင်းနဲ့ Caribbean ဒေသတွင်းကိုဟာရီကိန်းတိုက်ခတ်သွားပြီးတဲ့နောက်ပျက်စီးရိုးရွင်မှုတွေကိုစစ်တပ်ကဘယ်လိုအကူအညီပေးနေသလဲဆိုတာပြောပြမှာပါ။အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကပြောပြပါမယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုဒေါက်တာဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီပန်တီယူတက်ရောက်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူဆွမ်းက VOA ကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆုံးဖြတ်ဆောင်ရွက်ဖို့ရှိနေတဲ့အတွက်ထွေထွေညီလာခံကိုဒေါက်တာဆန်းစုကြည်မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတည်း ARSA အစွန်းအဖွဲ့ကနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ဆက်တွဲဖြစ်လုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေကြတာပါ။ရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ38,000ထိရှိနေပြီလို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်။ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကလည်းထွက်ပြေးလာသူတွေကအရေးပေါ်အကူအညီလိုအပ်နေတဲ့ကလေးငယ်ပေါင်း2,000,000လောက်ရှိနေတဲ့အကြောင်းပြောဆိုထားတာပါ။ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှလည်းဒီကနေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။အကြက်ကတချို့ကတော့ဒေါ်ဆန်းစုကြည်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာခဲ့မယ်ဆိုရင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ရမှာထိရောက်မှုရှိမယ်လို့တွက်ဆနေကြတယ်လို့မြန်မာနိုင်ငံတွင်းကအခြေအနေကိုအာရုံစိုက်ဖို့ကပိုအရေးကြီးတယ်လို့မြင်သူတွေလည်းရှိနေကြပါတယ်။
ရိုဟင်ဂျာမွတ်စလင်တွေကိုဖိမကြဖို့အယ်ခိုက်တာစစ်သွေးကြွတွေကပြောဆိုလိုက်ပြီးရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ခတ်ခံရမယ်လို့လည်းမြန်မာကိုသတိပေးထားတဲ့အကြောင်း Reuters သတင်းဌာနကရေးသားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကနေသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြသူ၄သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်ရောက်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါမြန်မာနိုင်ငံတွင်းကမွတ်စလင်တွေကိုအကူအညီတွေလက်နက်တွေနောက်စစ်ရေးထောက်ပံ့မှုတွေပေးကြဖို့ကမ္ဘာတဝန်းကမွတ်စလင်တွေကိုလည်းအစ္စလာမ်ရဲ့အစွန်းရောက်အယ်ခိုက်ဒါအုပ်စုကတိုက်တွန်းကြောင်းကြေညာချက်ထုတ်ထားပါတယ်။စောင့်ကြည့်ရေးအဖွဲ့ site ရဲ့အဆိုအရအယ်ခိုက်ဒါရဲ့ကြေညာချက်ထဲမှာကျွန်တော်တို့ရဲ့မွတ်စလင်ညီအစ်ကိုတွေအပေါ်ရက်ဆက်ကြမ်းကြုတ်စွာပြုမှုကြသူတွေကိုအပြစ်မပေးဘဲလွတ်မထားသင့်ဘူးလို့ပြောဆိုထားတဲ့အကြောင်းလည်းဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့မွတ်စလင်ညီကိုတော်တွေရဲ့အရသာဘာလဲဆိုတာကိုသိရပါစေမယ်လို့လဲအယ်ခိုက်ဒါရဲ့ကြီးညာချက်ကဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ရဲနဲ့စစ်တပ်နောက်အရသာတွေအပေါ်တိုက်ခိုက်ခဲ့ကြတဲ့အချမ်းဖက်ဝါဒီတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကတရားဥပဒေနဲ့အညီချေမှုန်းနေတာလို့ပြောဆိုထားတာပါ။နောက်နိုင်ငံတွင်းမှာလည်းဘုံခွဲတိုက်ခိုက်မှုချင်းချောက်မှုတွေနဲ့ပတ်သက်ပြီးလဲအစိုးရကသတိပေးနှိုးဆော်ထားပါတယ်ရှင်။
လူမျိုးရေးခွဲခြားမှုအစိုးရဝါဒဂျူးစန့်ကျင်ရေးနဲ့လူမျိုးကြီးစိုးရေးဝါဒတွေကိုအားပေးထောက်ခံကြတဲ့မွန်တီအလုပ်ဆောင်သူအုပ်စုတွေကိုသမ္မတဒေါ်နယ်ထရန့်အနေနဲ့ပုံဝင်လင်းလင်းစန့်ကျင်ပြောဆိုဖို့တိုက်တွန်းတဲ့ပူးတွဲဆုံးဖြတ်ချက်တရက်ကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ ထက်လူတော်ကအတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲအောက်လွတ်တော်ကအတည်ပြုလိုက်တာပါ။သမ္မတထရန့်ကတော့ဗစ်ဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့လတဲ့လူမျိုးကြီးစိုးရွာရီရဲ့စုဝေးပွဲမှာဖြစ်ခဲ့တဲ့ပြစ်ပခတ်နဲ့ပတ်သက်လို့တုံ့ပြန်မှုတွေကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒီမိုကရက်ထက်လူတော်မတ်မတ်ကဝါနာတင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ဒီမိုကရက်ပါတီကထက်လူတော်မတ်တွေဖြစ်ကြတဲ့တင်ကိန်းနဲ့ရစ်ချတ်ဘလူမန်သက်ရီပပ်ဘလစ်ကန်ထက်လူတော်မတ်တွေဖြစ်ကြတဲ့ကော်ရီကာဒနာဂျွန်နီအက်စကွန်နဲ့လီဆာမကော့စကီတို့ကပူတွဲကမကတာလုပ်ခဲ့ကြတာပါ။မိတို့တွေခိုင်ဆောင်ထားကြတဲ့လူယူမျိုးသားရေးလှုပ်ရှားသူတွေလူယူကြီးစိုးရေးဝါဒီတွေကေတောင်းလုံးဖော်ဝင်နေတဲ့ခစ်တင်နာဇီဝါဒီတွေရဲ့ဩဂုတ်လ17ရက်ကလှုပ်ရှားမှုတွင်လူမျိုးရေးခွဲခြားမှုတွေဂျူးစန့်ကျင်ရေးချွေးကြော်တာနေတဲ့အတူတံပြန်ဆန္ဒပြသူတွေကိုကြမ်းကြမ်းတမ်းတမ်းတုံ့ပြန်ခဲ့တာတွေကိုလည်းဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်။နောက်တစ်နေ့မှာလည်းနာဇီဝါဒလူလားသူတူကရှာလော့စ်ဘေးမြို့မှာတံပြန်ဆန္ဒပြနေသူလူအုပ်ထဲကားနဲ့ဝင်တက်ရရာကဟစ်တာတည်ဆုံးပြီး19ဦးလက်ထံရခဲ့တာပါ။ကွန်ဂရက်စ်တို့ကတော့တည်ဆုံးမှုဟာပြည်ရင်းအကြမ်းဖက်ဝါဒတက်ခိုက်မှုဖြစ်နေပြစ်တင်ရှုတ်ချထားပါတယ်။လူမျိုးမျိုးသားရေးလှုပ်ရှားသူတွေလူမျိုးကြီးစိုးရေးဝါဒီတွေခစ်တင်နာဇီဝါဒီတွေရဲ့မုန်တီးရေးလှုပ်ဆောင်မှုတွေဟာအမေရိကန်ရဲ့စန်တန်မိုးတွေနဲ့ဆန့်ကျင်နေတဲ့ကြောင့်ကန့်ကွက်ဖို့လိုအပ်ကြောင်းလဲကွန်ဂရက်စ်တို့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲမသမာမှုတွေကိုစုံစမ်းစစ်ဆေးဖို့သမ္မတဒေါ်နယ်ထရန့်ဖွဲ့စည်းခဲ့တဲ့အငင်းပွားပွဲကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကကော်မရှင်အနေနဲ့ဘာမှချက်မှမပေးဘဲလုပ်ငန်းတာဝန်တွေကိုအပြီးတက်လိုက်နိုင်ဖို့များနေတယ်လို့မနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကဲဆက်ပြည်နယ်ရဲ့အတွင်းဝင် Republican တဦးဖြစ်တဲ့ Craig Kubash ကမန်ချက်စတာနဲ့ New Hampshire တို့မှာတွေ့ဆုံဆွေးနွေးမှုတွေနောက်ပိုင်းကော်မရှင်ရဲ့လုပ်ငန်းတာဝန်တွေကိုဆန်းစစ်ခဲ့တာဖြစ်ပါတယ်။ကော်မရှင်ရဲ့လုပ်ငန်းကအချက်အလက်တွေကိုစုဆောင်းခြင်းဖြစ်ပါတယ်။ကော်မရှင်အနေနဲ့မှတ်ချက်တွေပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့လည်းအခုအခြေအနေအတိုင်းဆိုရင်ဘာမှတ်ချက်မှကော်မရှင်ဘက်ကမပေးဘဲပြည်နယ်တွေကိုအချက်အလက်တွေပေးရလိုက်ပြီးကြိုက်တယ်လို့လှုပ်ဖို့ဖြစ်နိုင်ခြေကပိုများပါတယ်လို့မစ္စတာကိုဘက်ကပြောဆိုခဲ့တာပါ။သမ္မတထရန့်ကပြီးခဲ့တဲ့နှစ်ကသူနဲ့ရှင်ပြိုင်ခဲ့တဲ့ဒီမိုကရက်တစ်သမ္မတလားဟီလာရီကလင်တန်ကမဲပေးခွင့်မရှိသူတွေမဲဆန္ဒရှင်အဖြစ်မှန်မှန်ကန်ကန်မှတ်ပုံတင်မထားသူတွေဒါမှမဟုတ်လေအချင်းချင်းမဲပေးခဲ့ကြသူတွေထံကနေထောက်ခံမဲ့တန်းနဲ့ချီရခဲ့တယ်လို့လူသိရှင်ကြားပြောဆိုထားချက်ကိုအထောက်ပံ့ဖြစ်စေဖို့ဒီကော်မရှင်ကိုသမ္မတကဖွဲ့စည်းခဲ့တာပါ။သမ္မတထရန့်အနေနဲ့သူ့တစ်ဖက်သက်ပြောဆိုချက်အပေါ်မှာတက်တည်အထောက်ထားလဲပြသခဲ့တာတော့မရှိပါဘူး။ဒါပေမဲ့လည်းသူ့ယူဆချက်ကိုစုံစမ်းစစ်ဆေးမှုနဲ့အတည်ပြုနိုင်ဖို့မျှော်လင့်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ကသမ္မတရွေးကောက်ပွဲကိုယ်စားလှယ်မင်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြိုင်ဘက်ဖြစ်တဲ့ Mrs. Clinton ကတော့လူထုထောက်ခံမဲ့၃သန်းနီးပါးလောက်ပို့ပြီးတော့ရရှိခဲ့တာဖြစ်ပါတယ်ရှင
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာတံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟာရီကိန်းမုန်နဲ့အာမဝင်ရောက်တက်ခတ်ခဲ့တဲ့အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကေးစ်ဒေသမှာပိတ်မိနေသူတွေကိုအရေးပေါ်ကစေးလူသားတွေကူညီနိုင်မှုကြိုးပမ်းနေတဲ့အချိန်ထဲမှာပဲမုန်တိုင်းထံတင်ခဲ့တဲ့ကာရီဘီယံဒေသကပြင်းထန်တဲ့ဗြိတိန်ပိုင်နယ်မြေမှာအရှိန်မြင့်ကူညီသွားဖို့ပြင်းထန်တဲ့ဗြိတိန်ခေါင်းဆောင်တွေကြိုးပမ်းနေပါတယ်။ပြင်းထန်ဆွေးရွာကလုံလောက်တဲ့အကူအညီတွေမပေးဘူးဆိုပြီးဒေသကနေဒေါ်လာတွေကြီးတုံ့ပြန်တာတွေကြုံခဲ့ရတဲ့ကွာဒါလော့ကိုတွားရောက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်ကစိန့်မာတင်နဲ့ပတ်တမီကျွန်းတွေကိုခီးစက်ခဲ့ပြီးတော့အကူအညီတွေတုံ့ပြန်ဖို့လည်းကြေပြူခဲ့တာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကလည်းပြင်းအားစင်ကားရှိတဲ့ဟာရီကိန်းအာမာဒဏ်ခံခဲ့ရတဲ့အန်ဂူလာနဲ့ဗြိတိန်နိုင်ငံပိုင်ဗာဂျင်အိုင်လန်ဒ်ကျွန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုပါရတယ်။နောက်ထပ်လူမျိုးတပ်ဖွဲ့တွေနဲ့အကူအညီတွေထပ်ရောက်လာဖို့ရှိသလိုအကူအညီပေးရေးစီစဉ်တွေကိုလည်းဝန်ကြီးချုပ်ထရီဇာမေကထပ်မံကြေညာဖို့ရှိနေတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့မွန်တိုင်းတန်တင်ခဲ့တဲ့အန်တီဂိုဟာစိန့်မာတင်The tax နဲ့ကိုက်ကိုကျွန်းတွေကိုလေချောင်းကနေအကူအညီတွေပေးပို့နေပါတယ်။ Hurricane အာမာကြောင့် Caribbean ဒေသမှာလူပေါင်း39ယောက်ထက်မနည်းသေဆုံးပြီး American ပြည်သူ Florida ပြည်နယ်မှာတော့12ယောက် Georgia နဲ့ South Carolina ပြည်နယ်တို့မှာတော့6ယောက်သေဆုံးခဲ့ပါတယ်။အာမာနဲ့ Harvey Hurricane မုန်တိုင်းတန်တင်းသူတွေအတွက်ရန်ပုံငွေရှာတဲ့အစီအစဉ်တစ်ခုကိုတော့နာမည်ကျော်အနုပညာရှင်တွေနဲ့မနေ့တုန်းကပဲစတင်လိုက်ပါတယ်။အခမ်းအနားကိုတော့အဆိုတော် Stevie Wonder ကဖွင့်လှစ်ပေးခဲ့ပြီး Sha Barbara Streisand, Tom Hanks နဲ့ Robert De Niro ပါဝင်နာမည်ကျော်အနုပညာရှင်တွေကအလှူရှင်တွေကိုဖုန်းလက်ကန်ဖြည့်ချခဲ့ပြီးရန်ပုံငွေရှာခဲ့ကြတာပါ။
ကမ္ဘာတဝန်းနိုင်ငံအလုံးရဲ့60ရာခိုင်နှုန်းကျော်တို့ရဲ့ကျန်းမာရေးရည်မှန်းချက်တချို့ကကုလသမဂ္ဂရဲ့2030ပြည့်နှစ်အရောက်မှာရေရှည်တည်တံ့နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပန်းတိုင်နဲ့ကန့်ညီမှုရှိမယ်လို့မျှော်လင့်နေကြပါတယ်။ဒီထဲမှာမိခင်လောင်းနဲ့ကလေးသေဆုံးမှု၊ငှက်ဖျားရောဂါကြောင့်သေဆုံးမှုတွေကိုရှော့ချနိုင်မှုလည်းပါဝင်ပါတယ်။ဒါပေမဲ့လည်းကလေးငယ်တွေအဝလွန်တာ၊ TB ရောဂါကူးစက်မှုနဲ့ရင်တိုက်မှုကြောင့်သေဆုံးရမှုတွေရှော့ချရေးမှာတော့ကုလရည်မှန်းချက်နဲ့ကန့်ညီမှုက900ခိုင်နှုန်းတောင်မပြည့်ပါဘူး။ရေရှည်တည်တံ့တဲ့ရည်မှန်းချက်ထဲကကျန်းမာရေးဆိုင်ရာရည်မှန်းချက်တွေနဲ့ပတ်သက်ပြီးနိုင်ငံပေါင်း188နိုင်ငံကိုစမ်းစစ်ထားတဲ့စောင်းပါတစ်ပုဒ်ကိုဒီကနေ့ထုတ်ဗြိတိန်စာဆောင် Lancet ကဖော်ပြတာဖြစ်ပါတယ်။ကျန်းမာရေးဆိုင်ရာရည်မှန်းချက်တွေကိုအကောင်းဆုံးဆောင်ရွက်နိုင်တဲ့နိုင်ငံတွေကတော့စင်ကာပူ၊အိုက်စ်လန်နဲ့ဆွီဒင်နိုင်ငံတို့ဖြစ်ပြီးဆိုမာလီယာ၊ဗဟိုအာဖရိကနဲ့အာဖဂန်နစ္စတန်တို့ကတော့အနိုင်ဆုံးအဆင့်မှာရှိနေပါတယ်။
နျူကလ িয়ার နဲ့ပက်တင်တက်ဒုံးလက်နက်အစီအစဉ်တွေကြောင့်ကုလသမဂ္ဂလွန်ကျွေးကောင်စီကပိတ်ဆို့တံခတ်မှုသစ်တွေချမှတ်လိုက်တဲ့ပုံမှာမြောက်ကိုရီးယားကတုံ့ပြန်သတိပေးချက်သစ်တွေထုတ်ပြန်လိုက်ပါတယ်။နိုင်ငံမှာကိုရီးယားပုံသတင်းစင်ကနေဒီနေ့ပဲထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တံခတ်မှုသစ်တွေဟာစီးပွားရေးအရအပြည့်အဝပိတ်ဆို့တားဆီးမှုတွေနဲ့မြောက်ကိုရီးယားနိုင်ငံရဲ့လူထုကိုအသက်ရှူချက်စီဖို့ရည်ရွယ်တဲ့လုပ်ရပ်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။တမ်းပြည်ရဲ့အချုပ်ချာအာဏာနဲ့တည်တံ့ခိုင်မြဲရေးတွေအကာအကွယ်ပေးနိုင်အောင်စွန့်ရည်တွန်းမြေလုပ်ငန်းတွေကိုဇာတ်လုံးလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
။ Apple ကုမ္ပဏီကသူ့ရဲ့နောက်ဆုံးပေါ် smartphone နည်းပညာတွေကိုမနစ်အင်ကာနီကထုတ်လိုက်တာမှာတော့ American dollar 1000တန် iPhone 10ကို mobile ဆက်သွယ်ရေးအတွက်မျိုးဆက်သစ်ဖြစ်တယ်လို့ညွှန်လိုက်ပါတယ်။လွန်ခဲ့တဲ့10နှစ်က iPhone ကိုစတင်မိတ်ဆက်ခဲ့တဲ့ Apple ကုမ္ပဏီရဲ့တီထောင်သူကွယ်လွန်ခဲ့ပြီဖြစ်တဲ့ Steve Jobs ရဲ့နာမည်ကိုပေးထားတဲ့ Steve Jobs ခန့်မှန်းကြီးရဲ့စင်မြင့်မှာမနေ့တုန်းကဖုန်းအသစ်ကို Apple ရဲ့အမှုဆောင်အရာရှိချုပ် Tim Cook ကမိတ်ဆက်တာဖြစ်ပါတယ်။အသစ်ထွက်လာတဲ့ iPhone ကတော့အလင်းရောင်သိမရှိလဲဓာတ်ပုံကောင်းတွေရိုက်ယူနိုင်မှာဖြစ်တယ်လို့ကြိုးမဲ့အားသွင်းတဲ့စနစ်လဲပါပါတယ်။ iPhone 10ရဲ့အထူးခြားဆုံးလို့ပြောလို့ရနိုင်တာကတော့မျက်နာကိုမှတ်သားပြီးဖုံးကိုဖွင့်နိုင်တဲ့ဤပညာဖြစ်ပါလေရှင် Direct from Washington The
Voice of America The VOA ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းမှာပြည်ပခချောင်းထွက်ပြေးလာတဲ့ဒုက္ခသည်၄သိန်းနီးပါးရှိပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးဒီဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကူညီရေးအဖွဲ့အစည်းတွေကအပြင်းထန်ကြိုးစားနေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ Writer သတင်းဌာနကရိုက်ကူးပေးပို့တဲ့သတင်းလွှာတွေကိုကိုသားညိုကစူးစီးပြောပြပေးပါမယ်ရှင်။
ထပ်ပြေးလာတဲ့ဒုက္ခသည်ရေအတွက်အစမတန်များပြားလာတာနဲ့အတူပဲအကူအညီတွေပေးဖို့ရမငွေလိုအပ်ချက်တွေကြီးမားလာတယ်လို့ကုလသမဂ္ဂကြီးတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။ဩဂတ်စ်လ25ရက်နေ့ကဆွမ်းအောင်ကျန်းဖက်သမားတွေမောင်တော့ခရိုင်အတွင်းကမြန်မာလူမျိုးရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာစစ်တပ်ကစစ်ဆင်ရေးပြုလုပ်နေရမှာမနေ့ကအထိတော့ဒုက္ခသည်3,800ထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးခဲ့ကြရတယ်အခုဆိုရင်တော့၄သိန်းနီးပါးအထိရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားတာပါဒီလူတွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကိစ္စဟာအရေးတကအရေးကြီးဆုံးဖြစ်နေတယ်လို့အဲဒီကိုရောက်နေတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့လုပ်ငန်းရများဆိုင်ရာလက်ထောက်မဟာမင်းကြီး George William ကပြောပါတယ
် We have an emergency within an emergency. So to put it in one word, we all have to ramp up our response massively.
ရေတကအရေးကြီးဆုံးအခြေအနေကိုရောက်နေတာပါအခုမြင်နေရတဲ့ကလင်းငယ်ထောင်ချီတဲ့အတွက်မိခင်တွေအတွက်အသက်ရှင်ဖို့မဖြစ်မနေလိုအပ်တဲ့အစားအသောက်နေရာထိုင်ခင်းစသဖြင့်အထောက်ပံ့တွေပေးနိုင်မှုအကူအညီလုပ်ငန်းတွေကိုကြီးကြီးမားမားအရှိန်မြင့်လှုပ်ဆောင်ပေးသွားမှာပါ
ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့အတွက်နိုင်ငံတကာရွှေ့ပြောင်းဒုက္ခသည်များဆိုင်ရာအဖွဲ့အစည်း IOM နောက်ကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OACHR စတဲ့ဒီကုလသမဂ္ဂအေဂျင်စီတွေအပြင်နိုင်ငံတကာအစိုးရတွေနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းကြိုးပမ်းနေကြပါတယ်အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတန်ချိန်34တန်ပါတဲ့အကူအညီတွေကိုလေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆေးလွတ်လိုက်ပါတယ်။ဒုက္ခသည်တွေအတွက်ဆန်းအစာကြောက်ယာယီဖြင့်တဲမိသားစုသုံးပစ္စည်းတွေနဲ့အဝတ်ထည်တွေစတဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုလေရင်လေးစီးနဲ့ဒီကနေ့ပဲပေးပို့လိုက်ပြီလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒီကပြောပါတယ်
။ဆာမူဂျာပန်ထရီမာကာဆီယန်ဆာဖ်ဆာဖ်ဆာညာကပဒပမ်ပရင်တာဘင်္ဂလားဒေ့ရှ်ကပဒပမ်ပရင်တာမြန်မာယန်ကလမ်မွန်ဘရီကန်
လူသားချင်းစာနာတဲ့အထောက်အပံ့တွေပေးနိုင်မှုခွင့်ပြုတဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကိုကျေးဇူးအများကြီးတင်ပါတယ်။လေရင်ခွင်းကနေမိုင်းတရားကျော်ဝေးတဲ့နေရာတွေကို ဒီကူညီတွေရောက်သွားလိမ့်မယ်လို့မျှော်လင့်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေစီကူညီတွေကိုလေယာဉ်ကွင်းကနေထရက်ကားတွေနဲ့ပို့ဆောင်ရမှာပါ
။အခုလိုမျိုးဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးလာရတဲ့အခြေအနေအရဒါဟာရိုင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုတဲ့အခြေအနေအထိရောက်နေပုံရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကတနေ့ကလူခွင့်ကောင်စီအဖွဲ့အမေကွန်းမှာပြောသွားပါတယ်။မြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်တွေဟာအချက်လက်ခိုင်းမှုအချက်လက်ခိုင်းလုံမှုမရှိတာကြောင့်ဆိုပြီးတော့ဒီလိုမျိုးတုံ့နှုံးပြောဆိုတဲ့အပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။အခုတော့စန်းစုကြည်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံကိုမတည့်ရောက်ဖြစ်တော့တဲ့အကြောင်းကိုလည်းကြည်ကြရအောင်ပါ။လူမျိုးရေးဘာသာရေးအရလှုံ့ဆော်မှုတွေရှိနေတဲ့အချိန်မှာပြည်တွင်းတည်ငြိမ်ရေးအလေးထားဆောင်ရွက်နေတာကြောင့်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစန်းစုကြည်အနေနဲ့နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရဘက်ကပြောပါတယ်။ဒါပေမဲ့လည်းရခိုင်အရေးပြဿနာနဲ့ပတ်သက်လို့နိုင်ငံတကာမှာပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိနေတာကြောင့်ဒေါက်တာစန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမှဖြစ်နိုင်မယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့မက်ခင်ဖြူထွေးကစူးစီးတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရဘက်မှပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိနေချိန်မှာပဲဒီလတွေချင်းပါမဲ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ကြပါဒါနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစော်ထီကအခုလိုပြောပါတယ
်ကျွန်တော်တို့ပြည်တွင်းမှာဒီရခိုင်ပြည်နယ်မောင်နှံပြဿနာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေရှိတယ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေရှိပါတယ်ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုလူမျိုးရေးဘာသာရေးတကူဆွဲသွားတဲ့ဟိုပဋိပက္ခနန္ဒီမှုတွေလည်းရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့တောင်လင်းကြီးဖြစ်စဉ်မှာတွေ့ခဲ့ရတယ်လို့အဲဒီမှာကျွန်တော်တို့ဒီတွင်းမှာတည်ငြိမ်မှုအတွက်အထူးအလေးထားပြီးတော့ကျွန်တော်တို့လုပ်နေရတဲ့အလေးထားရှိပါတယ်နောက်တတိယချက်ကကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်တယ်ဆိုတော့ကျွန်တော်တည်ငြိမ်ချက်တွေရှိတယ်အဲဒီပုံမှာလည်းကျွန်တော်တို့မြန်မာနိုင်ငံမျိုးကြီးတွေမှာအကြမ်းဖက်တိုက်ခိုက်မယ်ဆိုတော့ပြောကြားချက်တွေတဲ့ဆက်လက်တည်ရတယ်အဲ့ဟာလေလုံလုံရေးကကျွန်တော်တို့အထူးလေးသာဆောင်ရွက်နေရအနေသားရှိတယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြင်းပြထန်ထန်ဝေဖန်မှုတွေရှိနေတာကြောင့်ဒီဝေဖန်မှုတွေကိုထိရရောက်တုံ့ပြန်မှုဒေါက်ဆန်းစုကြည်တက်တဲ့နေဆိုတဲ့အမြင်တွေရှိတယ်လို့ပြည်တွင်းအခြေအနေကိုဦးစားပေးတဲ့လို့ဆိုပြီးမတက်သင့်ဘူးလို့ယူဆကြတဲ့သူတွေလည်းရှိပါတယ်မြန်မာပြည်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကတော့နိုင်ငံတကာမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်လွဲမှားမှုတွေနဲ့ဖိအားတွေကိုတုံ့ပြန်မှုဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြေရှင်းတင်တယ်လို့ပြောပါတယ
်တကယ်တော့ဗျာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မမှန်မကန်ဆွဆွဲချက်တွေပပျောက်သွားရအောင်ဟောနောက်တစ်ခါအစိုးရကဆက်လက်ဆောင်ရွက်မယ်အဲဒါနီလန်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလက်ခံလာနိုင်အောင်ဟောပြောနိုင်စွမ်းရှိတာကဒေါက်ဆန်းစုကြည်တယောက်ပဲရှိပါတယ်ဒါမှမဟုတ်ဒီတောင်ဆန်းစုကြည်နေတဲ့ဒီခွင့်ရေးကိုအပြည့်အဝအသုံးချတယ်လို့ကျွန်တော်မြင်ပါတယ်။ပထမဆုံးတစ်ခုကကျွန်တော်နားလည်ထားမှာဒီကနေ့ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့နိုင်ငံတကာအမြင်နဲ့နိုင်ငံတကာဖိအားဟာ1948ခုနှစ်ကနေခုချိန်ထိကြာမှာအပြင်းထန်ဆုံးအခြေအနေဖြစ်တယ်ဆိုတော့ကျွန်တော်လက်ခံမှုလိုပါတယ်။နေ့ကတော့တောင်ဆန်းစုကြည်နေတဲ့အတိုက်ခံပေါ်မှာတော့ကဒီမိုကရေစီရဲ့လူခွင့်ရေးရဲ့နောက်တစ်ခါအမျိုးသားပြန်လည်တင်မြှောက်ရေးရဲ့ပြည်ပခါရီကိုငြိမ်းချမ်းစွာဖြည့်ဆည်းရေးနဲ့ပတ်သက်ပြီးဥဆောင်လှုပ်ရှားခဲ့တဲ့အတွက်ကြောင့်နိုင်ငံတကာရဲ့အတိအမှတ်ပြုမှုရတာ။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကလုံခြုံရေးအမြင်တစ်ခုနဲ့ချင်းကပ်လို့မရဘဲနဲ့ကျွန်တော်တို့ခုနလိုလူခွင့်ရေးကိစ္စတွေလူသားချင်းစာနာမှုအခြေအနေတွေဒါတွေအလုံးမှာပေါင်းစည်းပြီးတော့မှဖြည့်ဆည်းရမယ့်ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါကိုအလုံးမိုင်ဆုံးကတော့ဒေါ်အောင်ဆန်းစုကြည်တယောက်ပဲရှိတာပေါ့။
ဒေါက်ဆန်းစုကြည်အနေနဲ့အထွေထွေညီလာခံကိုတက်ရောက်ဖို့အရင်ကစီစဉ်ခဲ့ပေမဲ့လက်တလောပြည်တွင်းမှာအရေးကြီးတဲ့အခြေအနေတချို့ရှိနေတာကြောင့်သာအခုလိုဆုံးဖြတ်တာဖြစ်လို့တဟမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းဥက္ကဋ္ဌဦးမြတ်သူကပြောပါရယ်
။မတော်တာအမှန်တယ်လို့ကျွန်တော်ထင်တယ်။ဟိုထင်တယ်ဆိုတာကလေနိုင်ငံတကာကဝေဖန်မှုတွေရှိတော့ရှိတယ်ဒါပေမဲ့အဲ့ဒီဝေဖန်မှုတွေကြောက်လို့မတော်တာဆိုတော့ကျွန်တော်လက်မခံဘူးဗျ။သူ့မှာကဒီပြည်တွင်းမှာသတင်းတွေကိုသူ့အချိန်ကြိုက်လိုက်ကြည့်မယ်ဆိုလို့ရှိရင်ဒီရခိုင်ကိစ္စပေါ်မှာမဟုတ်ဘူးเนาะဒီကာလုံခေါ်ဖို့ဆိုတာတစ်ချိန်လုံးအတန်တွေကထွက်နေတယ်ပေါ့เนาะအတန်တွေကထွက်နေတယ်နောက်ပြီးနီးပေါင်းစုံနေပေါ့เนาะဒေါက်တာရေးမောင်လုံးတောင်းနေနောက်ပြီးတရင်သာရှင်းလုံးမဲ့လုပ်ပြီးတောင်းနေဥပဒေသူဟိုဟာနဲ့တောင်းနေဟောဒီဟာကဒီတချို့ဟာတွေကဥမာရခိုင်ရင်းဆိုရင်လည်းကောင်းစန်းစုကြီးကကာလုံမခေါ်ဘဲနဲ့သူ့အတူဟိုကာလုံမှာပါတဲ့စစ်ဘုတ်ချုပ်တွေအားလုံးပါတဲ့စီဝေးဘဲနဲ့ရှင်းတာကိုတွေ့ရတယ်အဲ့တော့အဲ့ဒီမှာကဟနေရာတွေတခုတွေ့ရတယ်ပေါ့เนาะဟနေရာဆိုတာတက်ကကာလုံအသေးအံတောင်းနေတယ်တဖက်မှာကဒေါက်တာဆန်းစုကြည်ကကာလုံမခေါ်ဘဲနဲ့သူတို့အားလုံးပါတဲ့အစည်းအဝေးနဲ့ရခိုင်ရခိုင်သားကိစ္စကိုဖြေရှင်းတာကိုတွေ့ရတယ်။အဲ့တော့ဒီပြည်တွင်းမှာတခုခုနော်ပြဿနာတခုခုရှိနေတယ်ဆိုတာတော့ ဒီအာနာလေဗယ်အဆင့်ပေါ့နော်တိုင်းပြည်ရဲ့အာနာလေဗယ်အဆင့်မှာပြဿနာတစ်ခုရှိနေတယ်လို့ကျွန်တော်တို့ကရေဘူးရအဖြစ်ကောက်ဆက်ချတယ်သူသွားတဲ့ဟာကဒီပြဿနာကြောင့်ပဲဖြစ်နေမယ်လို့ကျွန်တော်ကတော့ဒီလိုပဲသုံးသပ်တယ်ခင်ဗျာ
ရခိုင်ပြည်နယ်မှာဩဂတ်လ25ရက်နေ့အကြမ်းဖက်တိုက်ခတ်ခဲ့ရမှုနောက်ပိုင်းလူကြိုးရေးတပ်ဖွဲ့တွေရဲ့နေပြည်တော်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းနီးပါးအထိရှိတယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားတယ်လို့တဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆွဆွဲပြောဆိုသံတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေတာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်ကဒီလိုအသုံးလုံးနေတဲ့ဆွဆွဲပြောဆိုတာဟာစိုးရတဲ့နောက်ဆက်တွဲဖြစ်ရတွေဖြစ်အောင်လှုံ့ဆော်ရကြပြီးတော့ကြုံတွေ့နေရတဲ့လူမှုအတိုင်းဝိုင်းအကြားစိတ်ဝမ်းကွဲမှုပိုဖြစ်အောင်မီးလောင်ရလေပင်းတဲ့သဘောမျိုးဖြစ်နေတယ်လို့ဆိုပြီးဒီလိုအသုံးလုံးဆွဆွဲမှုတွေကိုမြန်မာအစိုးရကတော့ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်ရှင
်မခင်ဖြူထွေးပြောပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမားတွေဘက်ကိုလည်းအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံယာယီနိုင်ငံကူးလက်မှတ်အနီရောင်နဲ့ခရမ်းရောင်ကိုင်ဆောင်သူမြန်မာရွှေပြောင်းအလုပ်သမားတွေကိုမြန်မာအစိုးရကမြေသူမြေဝါဖြစ်ကြောင်းအထောက်အထားစာအုပ်တွေကိုစက်တင်ဘာလ10ရက်မှာစတင်ထုတ်ပေးနေပါတယ်။ဒီအထောက်အထားစာအုပ်ဟာထိုင်းတနိုင်ငံလုံးကိုသွားလို့ရကြောင်းမြန်မာယာရှိဘက်ကပြောပေမဲ့ထိုင်းအစိုးရဘက်ကတော့အခုလိုဗီဇာထုတ်ပေးဖို့စိုက်ငံ့ထားဆဲဖြစ်ကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်မှာအလုပ်လုပ်ကိုင်ဖို့အတွက်မြန်မာအစိုးရကထုတ်ပေးထားတဲ့ယာယီနိုင်ငံကူးလက်မှတ်တွေဟာထိုင်းနိုင်ငံမှာနေထိုင်ခွင့်အလုပ်လုပ်ခွင့်ဗီဇာသက်တမ်းကုန်ဆုံးတော့မှဖြစ်တာကြောင့်သက်တမ်းမကုန်မီမိသူမိဝါဖြစ်ကြောင်း CI စာအုပ်တွေကိုထုတ်ပေးခဲ့တာဖြစ်ပါတယ်ဗီဇာသက်တမ်းကုန်ဆုံးကံဒီမြန်မာလူသမားတွေကိုစက်တင်ဘာလ10ရက်နေ့ကစပြီးထိုင်းနိုင်ငံက CI ထုတ်ပေးနေရအားလုံးမှာစတင်ထုတ်ပေးနေပြီဖြစ်ကြောင်းမဟာချိုင်ဒေတာကမိသူမိဝါဖြစ်ကြောင်း CI ထုတ်ပေးရုံးကတာဝန်ခံဥပမောင်သိန်းကအခုလိုရှင်းပြပါတယ
်10ရက်နေ့နဲ့စပြီးအမီယောင်ရခိုင်အောင်စာအုပ်ဒီသက်တမ်းကုန်ကံကြီးကိုကျွန်တော်တို့ CN ဆက်ထုတ်ပေးပါတယ
်နိုင်ငံကူးလက်မှတ်သက်တမ်းကုန်ကံကြီးရဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဗီဇာသက်တမ်းဆက်တိုးပေးမပေးဆိုတာကိုတော့ထိုင်းနိုင်ငံဘက်ကစောင့်ခိုင်းထားဆဲဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်လက်ရှိထိုင်းရဲ့မှာဥပဒေအရသတင်းနာရှိတဲ့စာအကြည့်ကြမလာတဲ့အတွက်ကျွန်တော်မြန်မာဘက်က CN ထုတ်ပေးတယ်ထိုင်းဘက်ကဗီဇာထိုင်းနာလို့ထူတာလို့မလုပ်သေးဘူးခင်ဗျအဲ့ဒါကြောင့်ခိုင်းရတယ်ပြောတယ်ခဏစောင့်မလို့ပြောတယ်ခင်ဗျတပ်တန်းရှင်းရတယ်လို့တပ်တန်းရှင်းနေရတယ်စောက်ကြီးစောက်ရဲ့တပ်တန်းကုန်ကနေတူလက်ကြည့်ပါခင်ဗ
ျမိသူမိဝါဖြစ်ကြောင်းအထောက်တားစောက်ဟာတပ်တန်းလေးနှစ်ရှိပြီးမြန်မာနိုင်ငံရဲ့နိုင်ငံကူးလက်မှတ်စောက်ကြီးလိုပဲထိုင်းတနိုင်ငံလုံးသွာလာလို့ရတယ်လို့လည်းဥမမောင်သိန်းကဆိုပါတယ
် CIA ရဲ့အနေနဲ့ဒီလက်ရှိသူ့ရဲ့တပ်တန်းဒီလိမစ်ပြပါတယ်သူဒီမြန်မာနိုင်ငံသားမှန်ကန်တဲ့အထောက်အထားဖြစ်ဖြစ်တဲ့အတွက်သူထိုင်းနိုင်ငံမှာကျန်းမာရေးအတွက်လာပိုင်ခွင့်ရှိတယ်လို့တရားဝင်ကျွန်တော်တို့ဒီမြန်မာနိုင်ငံကိုစက်တဲ့နေဇာဘောက်နဲ့ထပ်ပတ်နေရှိရခင်ဗ
ျထိုင်းနိုင်ငံထဲမှာနေထိုင်နေတဲ့မြန်မာရွှေပြောင်းလို့တမားတချို့လည်း၄နှစ်ပြည့်ပြီးဗီဇာသက်တမ်းကုန်သွားတဲ့သူတွေ၆နှစ်ပြည့်ပြီးဗီဇာသက်တမ်းကုန်သွားတဲ့သူတွေရှိတာကြောင့်ပြီးခဲ့တဲ့ဇူလိုင်လကစပြီးအလို့ရှင်တွေရှာဖွေကတရားမဝင်နေထိုင်သူတွေအဖြစ်ထိုင်းအစိုးရထံစီရင်ပေးပြီးမိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ် CI ကိုပြန်လုပ်ကြသူတွေလည်းရှိပါတယ်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေတဲ့မြန်မာအပါအဝင်နိုင်ငံသားသားလူသမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်နိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်အလုပ်သမားတွေအတွက်စီစစ်တဲ့နေရာတရားခတ်မှာစည်ရင်ပေးသွင်းပေးဖို့အတွက်ထိုင်းအစိုးရကခွင့်ပြုပေးထားတာပါ2018ခုနှစ်ဇူလိုင်လ24ရက်နေ့ကစပြီးနှစ်ပတ်ခန့်စည်ရင်ပေးသွင်းခိုင်းခဲ့ပါတယ်ဒီနောက်မှာတော့ထိုင်းအလုပ်သမားရုံးတွေကနေတဆင့်အလုပ်သမားခံထားရေးဆိုင်ရာကိစ္စတွေကိုတရားဝင်ဖြစ်အောင်ဗီဇာထုတ်ပေးကိစ္စတွေကိုဆက်လက်လှုံ့ဆော်ပေးနေတာဖြစ်ပေမဲ့ယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နဲ့အနီရောင်ကင်ဆောင်ထားပြီးဗီဇာသက်တမ်းကုန်ကံဒီရွှေပြောင်းလုပ်သမားတွေအတွက်ကတော့ဗီဇာထုတ်ပေးမပေးကတော့အခုထိမသေးကြသေးဘူးလို့သိရပါဗါးထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်မှာမြန်မာလူသမားအလုံးပေါင်းရင်3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကတော့ခံမှန်းထားပါတယ်ရှင်
မအေးမှဖျက်ပြသွားတာပါရှင်မြန်မာသတင်းလွှာတွေဒီမှာပဲရန်နာပြရစီအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုအရှေ့တောင်နဲ့ကာရေဘီယံဒေသတွင်ဟာရီကိန်းမုန်တိုင်းအာမာကြောင့်လူ45ဦးကျော်သေဆုံးခဲ့တယ်လို့တမ်းနဲ့ချီတဲ့လူတွေလည်းလျှက်စစ်တအားမရှိဘဲနေထိုင်နေရပါတယ်။အခုခါမှာမုန်တိုင်းကြောင့်ပျက်စီးရိုရွင်းမှုတွေကိုရှင်းလင်းဖို့အမေရိကန်စစ်တပ်ကလည်းပူးပေါင်းကူညီနေပါတယ်။ဒီကြောင့် VOA ပန်တဂွန်ဆိုင်ရာသတင်းတောက်ကာရာဘပ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကဖလော်ရီဒါ၊ဂျော်ဂျီယာ၊တောင်ကယ်ရိုလိုင်းနားပြည်နယ်တွေနဲ့က Caribbean ဒေသမှာမုန်တိုင်းအာမကြောင့်ပြိုကျပျက်စီးခဲ့တာတွေကိုရှင်းလင်းဖို့နဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက် American တပ်ဖွဲ့ဝင်3000ကျော်အဲ့ဒီဒေသမှာရောက်ရှိနေပါတယ်။မြောက် Carolina ပြည်နယ်ကတပ်ဖွဲ့ဝင်တွေဟာရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေမှာမောင်းနေနိုင်တဲ့စစ်တုံး truck ကားကြီးတွေပေါ်မှာထောက်ပံ့ရေးပစ္စည်းတွေတင်ပြီးတောင် Carolina ပြည်နယ်ဘက်ကိုသွားနေကြသလို Marine နဲ့ရေတပ်တပ်ဖွဲ့ဝင်တွေကလည်း Virgin ကျွန်းစုတွေနဲ့ Florida Keys ကျွန်းစုတွေစီကိုလေကြောင်းကနေရောရေကြောင်းကနေပါတောက်ရောက်နေကြပါတယ်။ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ရဲ့ကူညီကယ်ဆယ်ရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဘူမှုချုပ် Glenn Hagler က
ပျက်စီးတွေရှင်းလင်းပြီးအခြေအနေအားလုံးအမြန်ဆုံးပုံမှန်ပြန်ဖြစ်ဖို့တတ်နိုင်သမျှဆောင်ရွက်နေပါတယ်
။လူငယ်တဲ့သတင်းနှစ်ပတ်လောက်ကတိုက်ခိုက်ခဲ့တဲ့ Hurricane Harvey မုန်တိုင်းကြောင့်စံချိန်တွေမိုးအများဆုံးရွာသွန်းခဲ့တဲ့ Texas ပြည်နယ်မှာခြေလင်းနဲ့လေကြောင်းပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်14,000လောက်ဟာကူညီကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။ American တပ်ဖွဲ့ရဲ့အင်အားထောက်ဝယ်ရှိတဲ့ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေဟာအခုအခါမှာတော့ Hurricane မုန်တိုင်းအာမကြောင့်ထိခိုက်ဆုံးရှုံးမှုတွေကိုဖယ်ရှားရှင်းလင်းပြီးလိုအပ်တဲ့အကူအညီတွေပေးနေပါတယ်။ဘုံမှုချုပ် Hagler က
We do medevac, we do air search and rescue, we do
ဂျမားရေးဆောင်ရှောက်မှုတွေလေကြောင်းကနေရှောက်ဖွေကယ်ဆယ်ရေးတွေနဲ့ရေပြင်ရှောက်ဖွေရေးတွေလုပ်နေပါတယ်။ဒါအပြင်တည်ယူပို့ဆောင်ရေးအစားအစာလောင်စာဆီနဲ့ဈေးဆိုင်တွေပိတ်နေတာကြောင့်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုလည်းပို့ဆောင်ပေးနေပါတယ်။
American တပ်ဖွဲ့ဝင်တွေကပြည်ပစစ်ပွဲနှစ်ခုအတွင်းပါဝင်တိုက်ခိုက်နေကြချိန်မှာပဲ American ပြည်ထောင်စုအတွင်းမှာလည်းတဘာဝပေးတံကြောင့်အကူအညီတောင်းခံမှုတွေကြီးထွားလာနေပါတယ်။ဒီနှစ်ဟာခါတိုင်းနှစ်တည်းပိုးပြီးတော့အလုံများတဲ့နှစ်တစ်နှစ်ဖြစ်ပြီးဒီလိုအခြေအနေမျိုးတစ်ခါမှမကြုံခဲ့ဘူးလို့ပုံမှုချုပ် Hagler ကပြောပါတယ်
။ Worried about
Katrina မုန်တိုင်းဟာ Iran နဲ့ Afghan မှာမြင်ခဲ့ရတဲ့လူတွေအတွက်အကူအညီအလိုအဆုံအနေထားရဲ့သုံးပုံတစ်ပုံလောက်အခြေအနေရောက်နေပါတယ်။ဒီအခြေအနေမျိုးတစ်ပြိုင်တည်းရောက်နေတဲ့အနေထားပါအခုလိုဖြစ်လေဖြစ်တာမရှိခဲ့ပါဘူးခမားမေးတာကိုဖြေရရင်အစိုးဆုံးဆိုတာမျိုးတော့မဟုတ်ပါဘူ
းဒါမှလည်းအခုခါမှာ Atlantic သမုဒ္ဒရာအတွင်းမုန်တိုင်းဆဲဖို့အားလုံးကမျှော်လင့်နေကြပြီးနောက်ထပ်မုန်တိုင်းတစ်ခုထပ်မဝင်ခင်မှာအခြေအနေတွေပုံမှန်ပြဖြစ်အောင်လုပ်နိုင်ဖို့ဆန္ဒရှိနေကြပါတယ်ခမ
ကိုအောင်ပြပြသွားတာပါရှင် VO ရဲ့ဗိုလ်ရူးနဲ့ညနေခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့လူမှုကျန်းမာရေးဥကြောဆန်တာရဲ့မြန်မာရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကုလသမဂ္ဂထရီညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထရီညီလာခံကိုတော်အောင်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နီဗန်ဒီယူတက်ရောက်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးအောင်တူဆောင်က VOE ကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံတွင်းမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆုံးဖြတ်ဆောင်ရွက်ဖို့ရှိနေတာကြောင့်ထရီညီလာခံကိုတော်အောင်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARSA ဆွေးနွေးဖွဲ့ကနေကြားဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တက်ခတ်ခဲ့ပြီးနောက်ဆက်တွဲဖြစ်လွန်ကျွေးတပ်ဖွဲ့တွေဆက်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတာပါ။ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကျွေးကောင်စီမှာလည်းဒီကနေ့ဆွေးနွေးဖို့စီစဉ်ထားပါတယ်။လူမျိုးရေးခွဲခြားမှုအစွန်းရောက်ဝါဒကျူးဆန့်ခြင်းနဲ့လူမျိုးချင်းစုရေးဝါဒတွေကိုအားပေးထောက်ခံကြတဲ့မွန်တီးရေးလှုပ်ဆော်သူအုပ်စုတွေကိုသမ္မတဒေါ်နယ်ထရန့်ကပုံမှန်လင်းလင်းဆန့်ကျင်ပြောဆိုဖို့တိုက်တွန်းတဲ့ပူးတွဲဆုံးဖြတ်ချက်တစ်ချက်ကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ထက်လွှတ်တော်ကအတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။လူမျိုးမျိုးသားလှုပ်ရှားသူတွေလူမျိုးချင်းစုရေးဝါဒတွေကစ်တင်နာစီဝါဒတွေရဲ့မွန်တီးရေးလှုပ်ဆော်မှုတွေဟာအမေရိကန်ရဲ့စံတန်မိုးတွေနဲ့ဆန့်ကျင်နေတာကြောင့်ကန့်ကွက်ဖို့ကြေကွန်ဂရက်ဆက်ကြီးညာချက်ထဲမှာဖော်ပြထားပါတယ်။နျူကလ িয়ার နဲ့ပက်တင်တက်ဒုံးလက်နဲ့စီစဉ်နေကြောင်းကုလသမဂ္ဂလွန်ညွန်ရေးကောင်စီကပိတ်ဆို့တန်ခတ်မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကတုံ့ပြန်သတိပေးချက်တရထုတ်ပြန်လိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတဆင့်ဒီကနေ့ထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တန်ခတ်မှုအသစ်တွေဟာစီးပွားရေးရအပြည့်အဝပိတ်ဆို့တားဆီးမှုတွေနဲ့မြောက်ကိုရီးယားနိုင်ငံနဲ့လူမှုကိုအသက်ရှူချက်စီဖို့ရည်ရွယ်တဲ့လုပ်ရည်ဖြစ်တာကြောင့်တုံ့ပြန်သွားမယ်ဆိုပြီးပြောဆိုထားတာပါ။
စက်တင်ဘာလ23ရက်ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LT ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေကျမခွားညိုပါရှင်
This program has come to you from the Voice of America, Washington.